ဖိလစ်ပိုင်နိုင်ငံမှာတော့ဒီနှစ်အတွင်းလက်ရှိအခြေအနေဆိုရင်အင်အားအပြင်းဆုံးတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်မဲ့လမ်းကြောင်းပေါ်မှာနေထိုင်နေကြသူထောင်ပေါင်းများစွာကိုအနာဂတ်တွေကကြာသပတေးနေ့မှာစပြီးတော့ရှေ့ပြောင်းကယ်ထုတ်နေပါတယ်။မုန်တိုင်းရွယ်ကြောင်းတောင်းတွေကိုပိတ်ထားသလိုမြေပြိုကျနိုင်တဲ့အခြေအနေတွေမြေတူးဆက်တွေကိုအသင့်ကျင်ထားပြီးကယ်ဆယ်ရေးလုပ်သားတွေနဲ့တပ်ဖွဲ့တွေကိုနိုင်ငံနောက်ပိုင်းမှာအသင့်အနေထားရှိဖို့ညွှန်ကြားထားပါတယ်။မုန်တိုင်းအန်ဒရယ်အကြောက်ရောက်နိုင်ဆုံးဒေသတွေမှာလူပေါင်း၄သန်းကျော်နေထိုင်နေပြီးဒီတိုင်းတို့အရန်ပြင်းထန်တဲ့စူပါတိုင်ဖုန်းမုန်တိုင်းဖြစ်ဟဝါယီအခြေဆိုင်တိုင်ဖုန်းအန်ဒရယ်ပူးတွဲသတိပေးဌာနကသတ်မှတ်ထားပါတယ်။မောင်ကုတ်တိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံရှိမြောက်ပိုင်းကာကာယန်ပြည်နယ်ကိုစနေနေ့မှာဝင်ရောက်တိုက်ခိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါသာရင်းဒီလိုကတော့မုန်တိုင်းဟာပစိဖိတ်တမုဒ္ဒရာအတွင်းမိုင်450အကွာမှာရောက်နေပြီးဒီတိုင်းတို့တနာယီ128မိုင်ရှိတယ်လို့ဖိလစ်ပိုင်မိုးလေဝသခန့်မှန်းသူတွေကပြောပါတယ်။မုန်တိုင်းကြောင့်အပြင်းထန်ဆက်တိုက်မိုးရွာနိုင်တဲ့အတွက်မြေပြိုပြီးရေကြီးမဲ့အန်ဒရယ်ရှိတယ်လို့လည်းခန့်မှန်းထားပါတယ်။ဖိလစ်ပိုင်မြောက်ပိုင်းကအဓိကကျွန်းကြီးဖြစ်တဲ့လူဆောင်ကျွန်းတစ်လျှောက်ပြည်နယ်25ခုမှာမုန်တိုင်းအန်ဒရယ်3ပိတ်တွေထုတ်ပြန်ထားသလိုရေကြောင်းနဲ့လေကြောင်းသွားလာမှုတွေကိုလည်းပိတ်ပင်ထားပါတယ်။မောင်ကုတ်မုန်တိုင်းဟာအမေရိကန်ပိုင်းဂွမ်ကျွန်းကိုထက်ကျော်သွားပြီးဖြစ်ပြီးမုန်တိုင်းရှိသောဂွမ်ကျွန်းနေရာအနှံ့အပြားမှာရေကြီးပြီးတော့မျက်စိကြီးတွေတက်တောင်နေပါတယ်။